ဒီကနေ့ကြားရောက်တဲ့တနိုင်ငံလုံးပစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA ချုပ်ဆိုတဲ့6နှစ်ပြည့်နှစ်ပတ်လည်နေ့မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလက်ရှိအစိုးရနဲ့ဆွေးနွေးရေးအပေါ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်တွေ့ကြကြသုံးသပ်ဖို့နဲ့ညီညွတ်လုပ်ငန်းစဉ်ကိုမြင့်တင်ဖို့တိုက်တွန်းထားပါတယ်။ဒီပေါ်မှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်ကဘယ်လိုသဘောထားပါသလဲ။တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားအမြင်ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
NCA စာချုပ်ချုပ်ဆိုတဲ့6နှစ်ပြည့်နှစ်ပတ်လည်အခမ်းအနားအတွက်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပေးပို့တဲ့သဝန်လွှာမှာလာမယ့်နှစ်မှာကြာရောက်မယ့်စင်ရတုပြည်တော်စုနေနဲ့စင်ရတုလွတ်လပ်ရေးနေ့မတိုင်မီမှာပြည်တော်စုစိတ်သက်ခိုင်မာစေရေးလုပ်ငန်းစဉ်နဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဗိုလ်ပြီးတိုးမြင့်ဆောင်ရွက်တော့မှာဖြစ်ကြောင်းထည့်သွင်းပြောကြားထားတာပါ။အဲလိုဆောင်ရွက်ဖို့အတွက်တချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်ရှိအစိုးရနဲ့ဆွေးနွေးဖို့မလိုဘူးဆိုတဲ့အချက်ကိုလက်တွေ့ကြကြသုံးသပ်ဖို့အခုလိုထည့်သွင်းပြောဆိုထားပါတယ
်။ဒီနေရာမှာအချို့သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများအနေနဲ့လက်ရှိအစိုးရဟာရွေးကောက်ခံအစိုးရမဟုတ်လို့တွဲဆဆွေးနွေးစရာမလိုဘူးဆိုတဲ့အယူဆတွေငင်းညာရုံကိုအပြည့်အဝအကောင့်ထဲပေါ်ပေးနိုင်မှာမဟုတ်ဘူးဆိုတဲ့အယူဆတွေနဲ့ပတ်သက်ပြီးစေကွင်းရင်မဆန်ပဲလက်တွေ့ကြကြသုံးသပ်ဖို့လိုပါတယ်။1988ခုနှစ်နောက်ပိုင်းမှာတမတော်အစိုးရလက်ထက်မှာငင်းညာရေးတည်ဆောက်မှုလုပ်ငန်းစဉ်တွေဘလောက်အောင်မြင်ခဲ့တယ်ဘလောက်ပြစ်ခတ်တိုက်မှုရုံနေခဲ့တယ်တိုင်းရင်းသားနေပြည်တော်မှာဖွံ့ဖြိုးလုပ်ငန်းတွေဘလောက်တည်ဆောက်နိုင်ခဲ့တယ်အဲ့ဒီအဖွဲ့တဲကအများစုကပဲ NC လက်မှတ်ရည်ထူနိုင်ခဲ့ကြတယ်ဆိုတာလက်တွေ့ပဲဖြစ်ပါတယ
်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာသူ့အဆိုအဖြစ် NLD အစွန်ရောက်တွေ CRPH NUG နဲ့ PDF အမိခံအဖွဲ့တွေရဲ့အကြံဖက်လိုရက်တွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတိုင်းအတာတစ်ခုအထိအဟန့်အတားဖြစ်နေတယ်လို့လည်းဆိုပါတယ်ငြိမ်းချမ်းရေးတဆင့်တက်နိုင်အောင် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေရောမထိုးရသေးတဲ့အဖွဲ့တွေပါဆောင်ရွက်ကြပါလို့လည်းအခုလိုတိုက်တွန်းပါတယ
်အစိုးရဆိုတာတဲ့ကျွန်တော်တို့အားလုံးကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံအပေါ်မှာတည်ဆာရှိဖို့နိုင်ငံတော်ငြိမ်းချမ်းရေးအတွက်ရိုးသားစစ်မှန်တဲ့စည်ရင်းစည်ရံနဲ့ဆောင်ရွက်ဖို့ကအဓိကဖြစ်ပါတယ်ဒါကြောင့် NCA လက်မှတ်ရေးထိုးပြီးတိုင်းဒေသတွေကအဖွဲ့အစည်းများအနေနဲ့ NCA စာချုပ်ကိုပုံမူခိုင်မာအောင် NCA လက်မှတ်ရေးထိုးမထားရသေးတဲ့တိုင်းဒေသတွေကအဖွဲ့အစည်းများအနေနဲ့လည်းလက်ရှိအခြေအနေတဲ့ပုံမိုးတဲ့ပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးနဲ့ငြိမ်းချမ်းအဆင့်တဆင့်ကိုတက်လှမ်းနိုင်အောင်၎င်းမှ NCA စာချုပ်ထဲမှာပါဝင်လက်မှတ်ရထုတ်နိုင်အောင်စေတုပြည်တော်စုနဲ့တန်တိတာဖြင့်တိုက်တွန်းလိုပါတယ
်ဒီတိုက်တွန်းချက်ပေါ်မှာတော့ NCA လက်မှတ်ရထုတ်ထားတဲ့တိုင်းဒေသတွေကစေဘွဲ့နဲ့ဖွဲ့စည်းထားတဲ့ BBSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခွန်မြင့်ထွန်းက NCA ခံမာရေးနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပါတယ
် NCA ရဲ့နိုင်ငံရေးအနှစ်သာရကတော့လို့ကျွန်တော်နိုင်ငံရေးပြဿနာတွေနိုင်ငံရေးနည်းဖြစ်ရှင်းရမယ်နိုင်ငံရေးကြီးကြီးမှုအစ်စ်ကိုထူထောင်တဲ့အနေနဲ့ကျွန်တော်အင်အားသုံးပြီးတော့ဖြစ်ရှင်းမှုဆိုတာ NCA အနှစ်သာရဖြစ်ပါတယ်အရောက်မှုလို့ကျွန်တော်တို့တဦးနဲ့တဦးကြားမှာအစီအစဉ်တစ်ခုနဲ့တစ်ခုကြားမှာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းဖြစ်ရှင်းတာမျိုးမလုပ်ပဲနဲ့အင်အားသုံးဖြစ်ရှင်းမှုတွေမှာတော့ကျွန်တော်တို့ NCA ခိုင်မာလို့ယူဆိုတာဒါမဖြစ်ပါဘူးနောက်တစ်ခါကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲတွေကနေတင်အဖြေရှာရမယ်။နောက်တစ်ချက်ကတော့ NCA မှာကျွန်တော်အခိုင်အမာပြဋ္ဌာန်းတာကတော့ဒီလူလူကြီးရဲ့အသက်အိုးကြီးချိန်ကိုတတ်မတော်ဘက်ကရောကျွန်တော်ဘက်ကရောအားကိုကာကွယ်ဆောက်ရှောက်ပါမယ်လို့ဒီကလမတ်ကူကဖြစ်တာ။အဲ့ဒီချက်တွေကိုခိုင်မာမှလည်း NCA ခိုင်မာမှာဖြစ်ပါတယ
်။ NCA စာချုပ်ပါအချက်အရနိုင်ငံရေးဆွေးနွေးဖို့ဆိုရင်လူလူရွေးကောက်တဲ့အစိုးရနဲ့လွှတ်တော်ပါဝင်ဖို့လိုအပ်ကြောင်းပြောဆိုပြီးလက်ရှိမြန်မာနိုင်ငံရဲ့အထွေထွေအချက်အသေးကိုဖြည့်ဆည်းရေးအတွက်ဆိုရင်တော့ PPSD အနေနဲ့တဆိုင်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲလုပ်ဖို့လူကြောင်းလည်းပြောပါတယ် PPSD ကရည်မှန်းချက်9ချက်ပါတဲ့ကြီးညာချက်ကိုလည်းဒီကနေ့ပဲထုတ်ပြန်ထားပါတယ် NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU ကတော့စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်ရှစ်ဆက်သွားလို့မရတော့ဘူးလို့အထွေထွေတွင်ရင်းမှုဖဒိုစောတာတို့မူကပြောပါတယ
်အခု2021အာဏာသိမ်းတဲ့နောက်ပိုင်းမှာကျတော့ဖြစ်သွားတဲ့ဟာတွေကအကုန်လုံးကအထုတ်လက္ခဏာတွေဖြစ်သွားပြီးတော့တိုင်းရံတော်မှကျွန်တော်တို့ face to face ဖြစ်ဖို့အနေထားကိုရောက်နေတာ။ဒီရင်းစစ်လိုက်ရင်တော့အဓိကတော့တမတော်ရဲ့နိုင်ငံရေးမှာပါဝင်ဆွေးနွေးမှုတွေကအဓိကပဲဖြစ်ပါတယ်။ဒီမှတ်ချက်မှလည်းပေါ်ပြထားရတယ်နော်။ကျွန်တော်ဒီရှေ့အနာတင်လိုက်တဲ့သိချာကတော့ဘယ်လိုမှရှေ့ဆက်သွားလို့မရတော့ဘူးဆိုတာကိုရှင်းရှင်းလေးပေါ်ပြတာရှိပါတော့
။ရန်ယူထုတ်ပြန်တဲ့ကြေညာချက်မှလည်းတမတော်အနေနဲ့ Federal Democracy နိုင်ငံထူထောင်မှုဂရီကဝပြုပြီးနိုင်ငံရေးတဲ့ပါဝင်နေတာကနေနှုတ်ထွက်ဖို့တောင်းဆိုထားပါတယ်လက်ရှိမှာတော့ KNU တပ်မဟာတချို့နဲ့စစ်တပ်ကြားတိုက်ပွဲတွေလည်းဖြစ်နေပါတယ် NCA စာချုပ်ကိုလက်မှတ်မထိုးရသေးတဲ့ကချင်လူမျိုးရေးအဖွဲ့ KIO ကတော့သူတို့သဘောထားကိုအခုလိုပြောပါတယ်
ကျွန်တော်တို့ KIO ကသဘောထားထုတ်ပြန်တဲ့
အဲနေရာမှာကျွန်တော်မြန်မာနိုင်ငံရဲ့ပြည်ပခတဲ့မြန်မာနိုင်ငံရဲ့အဲဒီငင်းချမ်းရဲ့ကိုအဖြေချတဲ့နေရာမှာမြန်မာနိုင်ငံနဲ့တစ်ဆိုင်ရတဲ့အဖွဲ့အစည်းတွေအားလုံးနဲ့စုပေါင်းပြီးမှတရားမျှတတဲ့နည်းလမ်းနဲ့အဖြေချမှသာလို့ကျွန်တော်မြန်မာနိုင်ငံရဲ့ပြည်ထောင်စုရှင်းလို့ရမယ်ဆိုတာကိုကျွန်တော်ထုတ်ပြန်တည်တာဖြစ်ပါတယ်အဲ့ဒါကနည်းလမ်းတိုင်းဆိုကျွန်တော်ကကိုကရက်ပြည်နဲ့ဆက်ဖြစ်ပါတယ်ခင်ဗျာ
NCA ချုပ်ဆိုတဲ့6နှစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားကိုဒီကနေ့နေပြည်တော်မှာအကျဉ်းချုပ်ကျင်းပခဲ့ရမှာ NCA လက်မှတ်ရေးထိုးထားတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DGBA ကရင်ချင်းချင်းရေးကောင်စီ KNU KNL PC မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရခိုင်ပြည်လူမျိုးရေးပါတီ ALB ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့တက်ရောက်ပြီးမွန်ပြည်သက်ပါတီ NMSP ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDP တို့ကတော့အွန်လိုင်းကနေတက်ပါတယ်။ကရင်မျိုးသားအစည်းအရုံး KNU နဲ့ချင်းမျိုးသားတပ်ဦး CNF တို့မတက်ခဲ့ကြပါဘူးခင်ဗျာ။